မေရိကန်ရဲ့ SDN ခေါ်ပြစ်မှတ်ထားပြီးတော့အေးအေးယူတန်းခတ်မှုစင်းကနေ2016ခုနှစ်ကပယ်ဖျက်ခံခဲ့ရတဲ့ခရိုနီလုံငန်းရှင်တဦးဖြစ်သူဦးစောစောဟာပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုကိုတည်ဝင်ရောက်ရှိလာပြီးတော့အမေရိကန်စီးပွားရေးလုံငန်းရှင်တွေအပြင်အမေရိကန်နိုင်ငံရေးလောကမှာထင်ရှားတဲ့ပုဂ္ဂိုလ်တချို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခုလို SDN စင်းကနေပယ်ဖျက်ခံရတဲ့မြန်မာခရိုနီလုံငန်းရှင်တွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်တဲ့နေရာမှာအမေရိကန်လုံငန်းရှင်တွေကပွင့်လင်းမြင်သာမှုနဲ့နိုင်ငံတကာစီးပွားရေးကျင့်ဝတ်တွေကိုလိုက်နာမှာဖြစ်တယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီကပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အမည်မဲဆင်းကနေပယ်ဖျက်ခံလိုက်ရပြီးတဲ့နောက်ခရိုနီလုပ်ငန်းရှင် Max မြန်မာကုမ္ပဏီများအုပ်စုကိုတည်ထောင်သူဦးစောစောဟာပြီးခဲ့တဲ့သတင်းပတ်အတွင်းဝါရှင်တန် DC ကိုလာရောက်ပြီးအမေရိကန်အာဆီယံစီးပွားရေးကောင်စီအပါအဝင်အမေရိကန်နိုင်ငံသားဝင်ကြီးဟောင်း Colin Powell ဦးဆောင်တဲ့ Eisenhower Fellowships အဖွဲ့နဲ့လည်းတွေ့ဆုံခဲ့ပါတယ်။မေလ19ရက်နေ့ကဦးစောစောနဲ့အဖွဲ့ဟာအမေရိကန်အာဆီယံစီးပွားရေးကောင်စီရုံးချုပ်မှာကောင်စီဘုတ်အဖွဲ့တွေပါဝင်လုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အခုလို Max မြန်မာကုမ္ပဏီနဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေနဲ့ပတ်သက်လို့ VOA ကမေးမြန်းရမှာကောင်စီရဲ့ပြောခွင့်ရကိုလာဖုံးမြင့်ကအခုလိုပြောပါတယ
်။ကျွန်တော်တို့ကအဲ့လိုမျိုးဟိုကဘဲကုမ္ပဏီတစ်ခုရဲ့ရယ်ဆိုပြီးတော့အဲ့လိုမျိုးဘာသာပြန်ရွေးချယ်လိုက်တာမျိုးဘာမှမရှိပါဘူးခင်ဗျာ။အဲဒါအခုရှင်းလင်းပြောမယ်ဆိုရင်မြန်မာနိုင်ငံပေါ်ထားရှိတဲ့စီးပွားရေးပိတ်ဆို့မှုတွေပေးပြလိုက်မှုရဲ့နောက်ကွယ်မှာပါလာတာပါလဲဆိုတော့ဒီ SDN list လို့ခေါ်ရဲဟိုစီးပွားရေးပိတ်ဆို့ထားတဲ့ကုမ္ပဏီနဲ့ပုဂ္ဂိုလ်များစီးရင်ပေးပြမှုရဲ့ပေါ့နော်နောက်တစ်ခုကကြတော့မြန်မာနိုင်ငံနဲ့ကုန်သွယ်မှုဆိုင်ရာသွင်းကုန်ထုတ်ကုန် GSP ပမာဏကြကြပြင်းပြင်းနဲ့လုပ်နေတဲ့လုပ်ငန်းတွေကိုနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေနဲ့ထိစပ်မှုမပေးဘူးဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုကလည်းနှောင့်နှေးမယ်ဆိုတာကိုယုံကြည်လို့မြန်မာနိုင်ငံအစွဲကလည်းတောင်းဆိုရဲအမေရိကန်နိုင်ငံဆိုရလည်းသဘောတူလက်ခံပြီးတော့ဒီ list ကိုဖြုတ်လိုက်ခြင်းဖြစ်တယ်။ဖြုတ်လိုက်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီလူမျိုးမြန်မာနိုင်ငံရဲ့ကြီးမားတဲ့လုပ်ငန်းတွေပြီးတော့မြန်မာနိုင်ငံမှာအောင်မြင်ပြီးသားဖြစ်နေတဲ့လုပ်ငန်းတွေလည်းကျွန်တော်တို့ကတွဲဖက်ပြီးတော့လုပ်ခွင့်ရတယ်။လုပ်ခွင့်ရတဲ့အခါမှာလည်းကျွန်တော်တို့ကပွင့်လင်းမြင်သာမှုကိုအခြေခံတဲ့နော်လူခွင့်ရေးလူသမားခွင့်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုပဓာနထားတဲ့ကျွန်တော်တို့ရဲ့ကျင့်ဝတ်တွေသူတို့ဘက်ကလည်းမြန်မာနိုင်ငံရဲ့ရင်းမြေဒေသနဲ့ဒလေထုံးစံကိုအခြေခံပြီးတော့တို့ထုံးလုံးဒီကျွမ်းကျင်မှုတွေနဲ့အခုရောဆက်လိုက်တဲ့အခါကျရင်မြန်မာနိုင်ငံတစ်ခုရဲ့အတွက်တည်းမဟုတ်ပါဘူးအာဆီယံ region တစ်ခုလုံးအတွက်ကောင်းမွန်တဲ့စီးပွားရေး partnership တွေဖြစ်လာမယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီလိုခရိုနီလုပ်ငန်းရှင်တွေကိုအမေရိကန်ပြည်ထောင်စုကတရားဝင်လက်ခံအသိမှတ်ပြုပြီးတော့စီးပွားရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်တာဟာတကယ်ပဲမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်အောင်အထောက်အကူပြုမပြုဘူးတော့ဘယ်လိုသုံးသပ်လဲရှင
်ကျွန်တော်တို့ကြည့်ရတော့ဒီရှိမှာနိုင်ငံအတွက်အကျိုးရှိဖို့နိုင်ငံအတွက်အကျိုးရှိမှလည်းနိုင်ငံရဲ့စီးပွားရေးအခြေခံအုံမြင့်ကောင်းမှလည်းဝင်ရောက်လာတဲ့ယင်းနည်းလုံနိုင်မှုတွေကအတွန်းရှိမယ်ဒါကိုကျွန်တော်တို့ကအဓိကထားပြီးကြည့်တယ်အဲ့တော့ရေးတို့မကြည့်ဘူးရေးရှိကိုပဓာနထားတယ်အဲရေးရှိမှာမြန်မာနိုင်ငံရဲ့လုပ်ငန်းအကြီးဆုံးလုပ်ငန်းတွေကိုစီးပွားရေးပိတ်ဆို့မှုကလွတ်ပေးလိုက်ခြင်းအပြင်ဒီလုပ်ငန်းတွေကတခြားသောနိုင်ငံတွေအမေရိကန်တစ်ခုရဲ့မဟုတ်ပါဘူးအမေရိကန်လိုပဲလူသမားခွင့်ရင်းနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုပဓာနထားတဲ့ခြားသောကုမ္ပဏီလက်တွဲပြီးလှုပ်လာတဲ့ဗျာအဲ့ဒီကုမ္ပဏီရဲ့လှုပ်ထုံးလှုပ်ဆင်းတွေကျင့်ဝတ်တွေကမြန်မာနိုင်ငံရဲ့လုပ်ငန်းတွေနဲ့တပြေးညီထပ်တူတစ်ချိန်ကကြာလာပါလိမ့်မယ်။အဲနောက်တစ်ခုကကြတော့တခြားအသေးစားလုပ်ငန်းတွေမှလည်းပို့ပြီးတော့နိုင်ငံတကာဈေးကွက်ကိုထိုးဖောက်ခွင့်ထိုးဖောက်လို့ရမယ့်အခွင့်အရေးတွေတူတူလက်တွဲပြီးတော့ partnership လုပ်လို့ရမယ့်အခွင့်အရေးတွေအများကြီးညှင်းတက်လာပါလိမ့်မယ်။
American ASEAN စီးပွားရေးကောင်စီနဲ့ဥစစော်တို့တွေ့ဆုံပွဲကိုမြန်မာတမ္မတ်ကြီးဦးအောင်လင်းလည်းတက်ရောက်ခဲ့ပါတယ်။ American ပြည်ထောင်စုခီးစဉ်တွင်ဥစစော်ဟာ American နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်ဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ Colin Powell နဲ့တွေ့ဆုံခဲ့ပါတယ်။ Colin Powell ဘုတ်အဖွဲ့ဝင်ဖြစ်ပါဝင်နေတဲ့ Eisenhower Fellowships ခေါင်းဆောင်မှုပိုင်းဆိုင်ရာပညာသင်စုအစီအစဉ်မှာဥစစော်ရဲ့ Max မြန်မာကုမ္ပဏီကထောက်ပံ့မှုနဲ့မြန်မာလူငယ်၅ဦးဟာအမေရိကန်ပြည်ထောင်စုကိုလာရောက်လည်လာဖို့ရှိပါတယ်။အောက်တိုဘာလ၁ရက်နေ့ကနေနိုဝင်ဘာလ18ရက်နေ့ထိတက်ရောက်မယ့်သင်တန်းကာလမှာအသက်32နှစ်ကနေ50အရွယ်လုပ်ငန်းခွင်တွေကလူငယ်ခေါင်းဆောင်တွေကိုမြေတောင်မြှောက်ပေးဖို့ရည်ရွယ်ကြောင်း Max မြန်မာကုမ္ပဏီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။